ကုလသမဂ္ဂလူ့ခွင့်ရေးမဟာမင်းကြီးမစ်ရှဲဘက်ရှလက်ဟာတနင်္ဂနွေနေ့မှာဘင်္ဂလားဒေ့ရှ်နိုင်ငံကိုဆက်ရောက်သွားပါပြီ။သူမရဲ့၄ရက်ကြာခီးစဉ်အတွင်းမှာတော့မြန်မာနိုင်ငံကရိုဟင်ဂျာဒုက္ခသည်တသန်းနီးပါးခိုးလုံနေရာဘင်္ဂလားဒေ့ရှ်နိုင်ငံကဒုက္ခသည်စခန်းတွေကိုလည်းတွားရောက်မှာဖြစ်ပါတယ်။မြန်မာစစ်တပ်ရဲ့ထိုးစစ်တွေအတွင်2019ခုနှစ်မှာမွတ်စလင်အများစုရိုဟင်ဂျာတွေအိန္ဒိချင်းဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးခဲ့ရတာဖြစ်ပြီးဒီအရေးနဲ့ပတ်သက်ပြီးမြန်မာနိုင်ငံဟာကုလသမဂ္ဂတရားရုံးမှာလူမျိုးတုံးတပ်ဖြတ်မှုဆွဆွဲချက်အမှုနဲ့လဲဆက်လက်ရင်ဆိုင်နေရတာပါအခု9နှစ်ကြာလာချိန်ထိဒုက္ခသည်တွေကတော့သူတို့ဘေးကင်းလုံခြုံမှုနဲ့အခွင့်အရေးအာမခံချက်မရှိဘဲနေရရင်းကိုပြန်ပို့ညှင်းဆုပ်နေစေဖြစ်တာကြောင့်လက်ခံထားရတဲ့ဘင်္ဂလားဒေ့ရှ်ဘက်ကစိတ်ရှည်တီးခံမှုရော့လာနေပါတယ်တချိန်တည်းမှာပဲဝန်ကြီးချုပ်ရှိတ်ခါစီနာရဲ့လက်ထက်မှာနိုင်ငံတွင်းအခွင့်အရေးမှတ်တမ်းတွေကြောင့်ဝေဖန်ခံနေရတာပါအခုခီးစဉ်အတွင်းမှာတော့ကုလသမဂ္ဂလူ့အခွင့်အရေးမဟာမင်းကြီးလဲဝန်ကြီးချုပ်နောက်နိုင်ငံတွင်းကတက်ကြွလှုပ်ရှားသူတွေနဲ့တွေ့ဆုံဖို့ရှိနေပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံမှာတရားဥပဒေနဲ့မညီတဲ့တပ်ဖြတ်မှုနှိပ်စက်ညှဉ်းပန်းမှုနဲ့အဓမ္မအစဖြောက်ခံရမှုတွေအပါအဝင်ဆိုးရွားလာတဲ့အခွင့်အရေးချိုးဖောက်မှုတွေကိုချက်ချင်းရပ်ဆိုင်းရေးကုလသမဂ္ဂလူ့ခွင့်ရေးမဟာမင်းကြီးအနေနဲ့လူသီးရှင်ကြားတောင်းဆိုဖို့လူ့ခွင့်ရေးစောင့်ကြည့်ရေးအဖွဲ့ HRW အပါအဝင်အဖွဲ့အစည်း၉ခုကလည်းတောင်းဆိုထားပါတယ်ရှင်